ဖျားသခင်ဟာတရားမင်းရဲ့ပြီးတော့နတ်တွေမြမာတွေမရှိခင်ကတည်းကရှိနေခဲ့တယ်တဲ့ပြီးတော့ဖျားသခင်ကသူ့ခိုင်းနာကိုလှုပ်ဖို့အတွက်ကောင်းကင်တမန်တွေကိုဖန်ဆင်းခဲ့တယ်အဲ့ဒီကောင်းကင်တမန်တွေထဲမှာတော်တဲ့ကောင်းကင်တမန်တစ်ပါးရှိတယ်ဒါပေမဲ့အဲ့ဒီတော်တဲ့ကောင်းကင်တမန်တစ်ပါးနဲ့ကောင်းကင်တမန်တချို့ကဖျားသခင်ကိုပုံကန်ကြတယ်အဲ့ဒါကြောင့်တော်တဲ့ကောင်းကင်တမန်ကစာတန်မနဲ့ဖြစ်လာတယ်ပြီးတော့အခြားပုံကန်တဲ့ကောင်းကင်တမန်တွေကနတ်ဆိုးတွေဖြစ်လာတယ်တဲ့အခုအချိန်ထိလဲအဲ့ဒီစာတန်မနဲ့သူ့ရဲ့နောက်လိုက်နတ်ဆိုးတွေကလူတွေဖျားသခင်ကိုမယုံကြည်အောင်လို့အမျိုးမျိုးတားဆီးကြတယ်ပြီးတော့လူတွေကသူတို့ကိုကိုးကွယ်လာအောင်လို့လဲသွေးဆောင်ကြတယ်တဲ့ဒါပေမဲ့သူတို့ဘလို့ပဲလှုပ်လှုပ်နောက်ဆုံးမှာဖျားသခင်ဟာအဲ့ဒီစာတန်မနဲ့သူ့ရဲ့နောက်လိုက်နတ်ဆိုးတွေကိုအောင်နိုင်လိမ့်မယ်တဲ့ပြီးတော့သူတို့ကိုသာဝရလောင်ကျွမ်းနေတဲ့ငရဲမီးတွေကိုချပစ်လိုက်လိမ့်မယ်